လွန်ခဲ့တဲ့ဩဂုတ်လကကိုကန်ဒေသကိုဗမာအစိုးရတပ်တိုက်ခိုက်သိမ်းပိုက်တဲ့ဖြစ်ရမှာယူနာအာနာပိုင်တွေကိုဗမာဘက်ကကြိုတင်အကြောင်းကြားခဲ့တယ်ဆိုပြီးသတင်းထွက်ခဲ့ပါတယ်။တချို့ကလည်းဗမာအစိုးရလက်အောက်ခံနေကြားဆောင်တပ်မလုပ်ချင်လို့ကိုကန်အဖွဲ့အတိုက်ခံရတာလို့ယူဆပါတယ်။မွေးရစေးတိုက်ဖြစ်တဲ့စစ်စင်ရေးလို့လည်းပြောကြပါတယ်။ဘယ်လိုပဲဖြစ်ဖြစ်ကိုကန်ဝါနဲ့မိုင်းလာဒေသကဘိန်းဖြူနဲ့စိတ်ကြွားဈေးတွေယူနန်ပြည်တဲကိုဝင်နေတာကတော့အမှန်ပါပဲ။ဗမာစီအစိုးရဟာကီလိုမီတာ 2,000 ရောရှိတဲ့မြန်မာယူနန်နေဆက်တလျှောက်လုံးကိုမချုပ်ကင်နိုင်တဲ့အတွက်ယူနန်အာဏာပိုင်တွေဟာအပြစ်ရအဖွဲ့တည်တယ်လဲဆက်ဆံနေရပါတယ်။ယူနန်အာဏာပိုင်ဟာပြည်နယ်အစိုးရသာဖြစ်တဲ့အတွက်မြန်မာတိုင်းနဲ့ပြည်နယ်အစ်စ်နဲ့သာပူးတွဲလုပ်ကိုင်နိုင်ပါတယ်။ဒါပေမဲ့ဘေကျင်းအစိုးရရဲ့ခွင့်ပြုချက်ရယူရပါတယ်။ဒါကြောင့်မွေးရစေးဂိုင်းတွေကိုနေကြားဖြတ်နေနေရမှာယူနန်အာဏာပိုင်တွေဟာပြဿနာမဖြစ်အောင်အမြဲတမ်းသတိထားနေရပါတယ်။အကြောင်းကတော့ဘေကျင်းအစိုးရအဖူနေဆက်ဒေသတည်ငြိမ်ရေးဟာမွေးရစေးတိုက်ဖြတ်ရေးတဲ့ပူပြီးအရေးကြီးတယ်လို့ဖြစ်နေလို့ပါပဲ
။နေဆက်ဒေသမွေးရစေးတိုက်ဖြတ်ရေးလုပ်ငန်းမှာယူနန်နဲ့မြန်မာပူးတွဲလုပ်ကိုင်လာတာ1990ပြည့်နှစ်ကလေးကဖြစ်ပါတယ်။1993ရောက်တော့ကုလသမဂ္ဂမွေးရစေးတိုက်ဖြတ်ရေးစီမံကိန်းမှာဗမာနဲ့တရုတ်အစိုးရတို့ပါဝင်လာကြပါတယ်။မွေးရစေးတိုက်ဖြတ်ရေးစခန်းတွေမြန်မာဘက်မှာ5ခု၊ယူနန်ဘက်မှာ5ခုဖွင့်လှစ်ပြီးမြန်မာဘက်မှာတစ်ကြိမ်၊ယူနန်ဘက်မှာတစ်ကြိမ်နှစ်စဉ်အစည်းအဝေး2ကြိမ်ကျင်းပကြပါတယ်။ယူနန်ပြည်နယ်မှာမြန်မာနဲ့လာအိုရဲအဖွဲ့ဝင်တွေကိုတင်နန်းပေးတာမျိုးရှိတယ်လို့ယူနန်မြန်မာနဲ့လာအိုရဲတပ်ဖွဲ့တွေပူးပေါင်းပြီးပူးတွဲစစ်ဆင်ရေးလုပ်တာတွေလည်းရှိပါတယ်။ဥပမာ2003ခုနှစ်မှာယူနန်မြန်မာလာအိုမွေးရစေးတိုက်ဖြတ်ရေးစစ်ဆင်မှုပေါင်း38ကြိမ်လုပ်နိုင်ခဲ့ပြီးဘိန်းဖြူနဲ့စိတ်ကြွစေးအများအပြားဖမ်းဆီးရမိပါတယ်
။2009ခုနှစ်မှာလည်းယူနန်မြန်မာလာအိုမွေးရစေးတိုက်ဖြတ်ရေးစစ်ဆင်ရေး28ကြိမ်ပြုလုပ်နိုင်ခဲ့လို့ဘိန်းစိန်ဘိန်းဖြူနဲ့စိတ်ကြွစေးအများအပြားဖမ်းဆီးရမိပါတယ်။မြန်မာနဲ့လာအိုမှာဘိန်းအစားထိုးစိုက်ပျိုးရေးစီမံကိန်းအကောင့်အထည်ပေါ်နိုင်အောင်လဲတရုတ်ကအကူအညီပေးပါတယ်။2006ခုနှစ်မှာတင်ဒေါ်လာ330ကျော်ယူနန်အစိုးရကထောက်ပံ့ပါတယ်။ဒါပေမဲ့မော်စီဒုံးခေတ်ကနေဆက်ပြည်ပကဖြစ်ခဲ့တဲ့သမိုင်းကြောင့်ယူနန်မြန်မာဆက်ဆံရေးမှာမယုံသင်္ကာဖြစ်နေတာလူတွေရှိနေကြောင်းသိရပါတယ်။ဘိန်းအစားထိုးစိုက်ပျိုးရေးအတွက်ငွေအားလူအားနဲ့ကူညီဖို့ယူနန်ဘက်ကကျူးစပန်းတာကိုစီပွားရေးနေချက်ဖို့ကြံစီတယ်လို့ဗမာဘက်ကထင်တာမျိုးလည်းရှိပါသေးတယ်။အပြည့်ရခေါင်းဆောင်တွေဟာဘကပလက်ဟောင်းတရုတ်တွေဖြစ်လို့ယူနန်အာဏာပိုင်နဲ့အဆက်အသွယ်ရှိတယ်လို့ဗမာဘက်ကမယုံသင်္ကာရဖြစ်တာမျိုးလည်းရှိပါသေးတယ်။ဒါပေမဲ့ငွေရစေးကိစ္စမှာတဦးတည်းမဖြေရှင်းနိုင်တဲ့အတွက်မြန်မာယူနန်လာအိုပူးတွဲဖြေရှင်းတဲ့နည်းပဲရှိပါသေးတယ်။
မြန်မာမွေးရစေးပြဿနာဟာအပြစ်ရတိုင်းသားအဖွဲ့တွေရဲ့နိုင်ငံရေးပြဿနာနဲ့ရောထွေးဆက်တင်ဖြစ်နေတဲ့အတွက်ဖြေရှင်းရခဲ့ပါတယ်။မွေးရစေးကရတဲ့ငွေနဲ့လက်နက်ကိုင်အဖွဲ့တွေကိုထောက်ပံ့နေရတာကြောင့်မွေးရစေးလုပ်ငန်းပျောက်ကွယ်သွားမှာကိုအပြစ်ရအဖွဲ့တွေအထူးသဖြင့်ဝိုင်းနဲ့မိုင်းလာအဖွဲ့တွေကလက်ခံနိုင်မှာမဟုတ်ပါဘူး။အမေရိကန်လိုလာတဲ့မွေးရစေးတိုက်ဖြတ်ရေးကိုအပြင်းအထန်လုပ်လာရင်စစ်ဖြစ်ဖို့အလားအလာရှိတာမို့ဗမာစစ်အစိုးရဟာမွေးရစေးတိုက်ဖြတ်တဲ့စစ်စင်ရေးကိုအပြည့်အဝမလုပ်နိုင်သေးပါဘူး။အခြေအနေမကောင်းရင်အပြည့်ရအဖွဲ့တွေကိုလွှတ်ထားပြီးအပေါ်စီးရတာနဲ့လက်နက်ဆွန့်လွတ်ဖို့နေကြားဆောင်လုပ်ဖို့တိုက်တွန်းပါတယ
်။ဗမာစစ်အစိုးရအခြားကိစ္စတွေမှာအလုပ်ရှုပ်နေရင်လက်နက်ကင်အပြည့်ရအဖွဲ့တွေဟာမွေးရစေးကရတဲ့စက်ကြီးနဲ့လက်နဲ့အင်အားလူအင်အားတိုးချဲ့ပါတယ်။စစ်အစိုးရကမွေးရစေးတက်ပြည့်ရေးကိုအကြောင်းပြပြီးစစ်စင်မှုအာယုံစိုက်လာရင်စူပေါင်းပြီးတံပြန်မှုပြင်ဆင်ကြပါတယ်။ဒါကြောင့်အပြည့်ရဒေသရဲ့နိုင်ငံရေးစီးပွားရေးပြဿနာကိုမဖြေရှင်းနိုင်ရင်မွေးရစေးပြဿနာကိုဖြေရှင်းနိုင်မှာမဟုတ်ပါဘူး။အမေရိကန်ကလှုပ်ချင်သလိုကိုကနဲ့ဝါခေါင်းဆောင်တစုကိုဖမ်းဆီးပြီးတရားရုံးမှဆွဲချက်တင်အပြင်ပေးလိုက်ုံနဲ့မွေးရစေးပြဿနာဟာကွဲပြတ်သွားမှာမဟုတ်ပါဘူး။အရင်ကနာမည်ကြီးခဲ့တဲ့ဘိန်းဘရင်တွေမရှိတော့ပေမဲ့မွေးရစေးလုပ်ငန်းဟာဆက်လက်ရှင်သန်နေတာကိုကြည့်ရင်ခေါင်းဆောင်ကိုဖမ်းပြီးမွေးရစေးပြဿနာဖြေရှင်းတဲ့နည်းဟာမှားရွံ့နေတာထင်ရှားပါတယ်။မွေးရစေးပြဿနာကိုပုံကြီးချက်ပြီးအပြည့်ဆိုင်ဟာအထောက်အပံ့ရယူဖို့ဗမာစီအစိုးရကကြိုးပမ်းတာမျိုးလည်းရှိပါတယ်။ဒါပေမဲ့မွေးရစေးကိစ္စသက်သက်ဖြေရှင်းလို့မရဘဲအပြည့်ရလက်လက်ကင်အဖွဲ့တွေရဲ့ရှည်ရည်ကိုပါအာမခံနိုင်မှသာမွေးရစေးပြဿနာညှိကုန်းချုပ်ဖို့အလားအလာရှိကြောင်းပါခင်ဗျာ။